အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားဆွေးနွေးပွဲတွေမပြတ်ပြဲပဲပြည်သူအလုံးပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုဖြစ်လာတဲ့အထိကြိုးစားဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံချင်းမိုင်မြို့မှာဒီဇင်ဘာလ17ရက်နေ့မနေ့ညကကျင်းပခဲ့တဲ့ဥရောပမြန်မာယုံ EPO တီထောင်ကျင်းနှစ်20ပြည့်အခမ်းအနားမှာဒါရိုက်တာဟန်ညာဝေကပြောဆိုလိုက်ပြီးတိုင်းရင်းသားလက်နက်ကိုင်အကြောင်းတွေကိုရေးသားထားတဲ့ Realizing Peace in Myanmar ဆိုတဲ့စာအုပ်မိတ်ဆက်ပွဲကိုလည်းပြုလုပ်ခဲ့ပါတယ်ဥရောပမြန်မာယုံယူရိုဘာမာအော့ဖစ်ကို1998ခုနှစ်မှာဥရောပသမဂ္ဂရဲ့အကူအညီနဲ့စတင်ဖွင့်လှစ်ခွင့်ရခဲ့ပြီးနောက်ပိုင်းဆင်ရနာရှင်စနစ်ကိုစန့်ကျင်တဲ့ဒီမိုကရေစီရေးလှှရှားသူတွေနဲ့စုစည်းကမြန်မာနိုင်ငံရေးဟာလက်နက်ကင်ပြီးအဖြေရှာဖို့မဖြစ်နိုင်တဲ့အပေါ်နိုင်ငံရေးနည်းနဲ့ဆွေးနွေးအဖြေရှာနိုင်ဖို့ကြိုးစားလာခဲ့တာဖြစ်ပြီးငြိမ်းချမ်းရေးအတွက်ကြိုးစားဆောင်ရွက်သွားဖို့နဲ့ပတ်သက်လို့ဥဟန်ညာဝေကသတင်းထုတ်တွေကိုအခုလိုပြောပါတယ်
အခုလိုမျိုးပြက်ခက်ရက်စဲလောက်တဲ့နေရာမှာကလက်နက်ကင်နဲ့အဓိကဆွေးနွေးရတယ်ဒါပေမဲ့နောက်ပိုင်းမှာနိုင်ငံရေးအရာဖက်ဒရယ်တီဆောက်မယ်ဆိုရင်လက်နက်ကင်နဲ့ပဲမလုံလောက်တော့နိုင်ငံရေးပါတီရောလူတို့ရောပါလာရမယ်အခုလောလောဆယ်ဖြစ်နေတဲ့ပုံစံကတော့အစိုးရနဲ့လက်နက်ကင်နဲ့ပဲဆွေးနွေးနေတဲ့အခြေအနေရောက်နေဆိုတော့ကျွန်တော်တို့ကဆက်ပြီးတော့ဘယ်လိုလုပ်ပြီးနိုင်ငံရေးပါတီလေးပါနိုင်အောင်ပိုအားရှိအောင်လူတို့ကလည်းတို့ဘယ်လိုပါလာနိုင်အဲ့ဒါလေးစဉ်းစားစ조사နေပါလေ
မြန်မာဒီမိုကရေစီထွန်းကားရေးအတွက်နှစ်ပေါင်း20စ조사ခဲ့ရမှာလဲအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားငြိမ်းချမ်းရေးဆွေးနွေးမှုပေါ်ပေါက်သည့်အထိညှိနှိုင်းကူညီပံ့ပိုးနိုင်ခဲ့ပြီးလက်ရှိ MCA အကောင့်ထဲပေါ်မှုလုပ်ငန်းတွေအထိအောင်မြင်အောင်ကူညီဆောင်ရွက်ပေးနိုင်ခဲ့ပေမဲ့ခက်ခဲတဲ့ပြဿနာတွေလည်းရင်ဆိုင်ခဲ့ကြရတယ်လို့ဦးဟန်ညောင်ဝေကဆက်ပြောပါတယ်
အနည်း20ဆိုတော့အရင်တော့ပြဿနာကပါလဲဆိုရင်လက်နက်ကင်ဖက်ကကျွန်တော်တို့နဲ့ဆွေးနွေးတာလွယ်တော့ကျွန်တော်တို့ကဆွေးနွေးရင်းနဲ့သူတို့ကလည်းမြင်လာတာကလက်နက်ကင်ရဲ့အဖြေရှာတဲ့နေရာမှာခက်ခဲရှိတယ်နိုင်ငံရေးအဖြေရှာရမယ်သူတို့ပြောလာတယ်ပြောလာတော့အဲ့ဒီချိန်တော့အစိုးရဖက်ကစကားမပြောချင်းဆိုတော့အခက်ဆုံးပဲကျွန်တော်တို့ကအစိုးရစကားပြောချင်းလာအောင်ဘယ်လိုလုပ်မလဲဆိုတော့အဲ့ဒါပြဿနာဖြစ်ခဲ့ပါတယ်အခုကတော့အစိုးရကလည်းပြောချင်တယ်ဆိုတော့ပိုကောင်းတဲ့အခြေအနေလို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်မြင်တာကအစိုးရဖက်နဲ့လက်နက်ကင်ဖက်အကုန်လုံးကိုကြည့်မယ်ဆိုရင်နားလေမူတိတ်ကောင်းကောင်းမရတယ်
ဒီခါနာမှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တွေအကြောင်းနိုင်ငံတကာကပုံမသိရှိနားလည်နိုင်အောင်စာရင်းစရာပေါ်ကီနန်ရေးသားထားတဲ့ Realizing Peace in Myanmar မြန်မာငြိမ်းချမ်းရေးကိုသိရှိခြင်းဆိုတဲ့စာအုပ်ကိုလည်းမိတ်ဆက်ခဲ့ပါတယ်2015ခုနှစ်ကနေ2019ခုနှစ်အတွင်းဖြစ်ပေါ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးဖြစ်စဉ်အပြောင်းလဲတွေနဲ့အကျိုးသက်ရောက်မှုတွေကိုအဓိကထားရေးသားထားပြီးအခုလိုထုတ်ဝေဖြန့်ချိရတာနဲ့ပတ်သက်လို့စာရင်းစရာပေါ်ကီနန်က IFA ကိုအခုလိုပြောပါတယ်
Because I think, obviously, at this moment in time, Myanmar is going through a particularly difficult
transition. ဒီထုတ်ဝေဖြန့်ချိလိုက်တဲ့မြန်မာငြိမ်းချမ်းရေးကိုသိရှိခြင်းဆိုတဲ့စာအုပ်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲကာလမှာဖြစ်ခဲ့တဲ့ပဋိပက္ခတွေအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ချင်းစီရဲ့ပြဿနာအခြေအနေတွေနဲ့တိုင်းရင်းသားအလုံးစုပေါင်းတဲ့နေရာမှာကြုံတွေ့ရတဲ့ပြဿနာတွေကိုထည့်သွင်းရေးသားထားသလို1949ကာလနဲ့1960ကာလမတူညီပုံတွေကိုနှိုင်းယှဉ်ပြီးအပြောင်းလဲတွေနဲ့တိုင်းရင်းသားတွေရဲ့လူလားချက်တွေအပေါ်အဖွဲ့အစည်းတွေပြောင်းလဲလာမှုတွေကိုအဓိကထားရေးသားဖော်ပြထားတာတွေ့ရပါတယ်စာရေးဆရာပေါ်ကီနန်ဟာအရှေ့တောင်အာရှနိုင်ငံတွေကို19နှစ်ကြာလေ့လာစာရေးသားနေသူတဦးဖြစ်ပြီး2012ခုနှစ်မှာလည်းမြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးစာအုပ်ထုတ်ဝေခဲ့ပုသူတဦးဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ